sadhana dorne na thong la ya sa sa kun ni pa da da gre thong lo ya khona sa ji ni pa ba la di cho tou ye chang gong dai san yang myo le phong chan la ya kwe ti ri mingala lan kan ye chao lai dhamma yo twin sin yin chin ba chu lo at ti dhamma da ba yin khan na wa သံဃာမျိုးနဲ့သီရိမင်္ဂလာလံအမတ်ရှိပြီးဥယျာဉ်ရဲ့ဓောမေတင်သာနိုင်ရဲ့ရင်သမီးစုလက်နိုင်ညင်တာလီလင်မိသားစုတို့ဤအမတ်ဌာနဓမ္မဌာနအဖြစ်ဖြင့်ဟောကြားအပ်တော်သံဃုတိသစ္စာနဲ့ပရမထသစ္စာတရားဒေသနာတော်ဒီကလေးများဓမ္မတော်ရှင်ခန္ဓာကိုရှင်ဘုံတော်သခင်ရှင်တော်မြတ်ဗျာဤမဟာကရုဏာကောင်အာယုဇုကတိကျူဖွဲ့ဆိုအပ်သောဝန္ဒနာပနာမအာဒိတဓာတာကိုယူဆပူဇော်ပြီးစတင်ကြရအောင်ယောကဗမတော်တိဟိမိယပမေယံကာလံကရောတောတိဒုက္ခရာမိခေရံတတောလောကဟိတာယနာတော်နမောမဟာကရုဏာတတတတယောနာသောဝိနိယပြာစွာတတဝါဣခြံနာစိပွားလောလကောင်းတသုံးပေါင်းခါတခြင်းနာထမြညာခြင်းရှင်တော်မြတ်ဗျာဣကမ္ဘာတော်ဒီဟိပိဂရေကဘာအေအတွက်သင်္ချာတို့ဖြစ်တော်လဲအဘယ်မယံဤတွင်တိုင်းတာပေါ်ရခြင်းငါမစွမ်းနိုင်ပါသောကာလလေးအတင်ချေသိမ့်ဤကဘာရှိကြသောကာလပလုံးလောကဟိတယသတ္တလောကဤအကျိုးစီးပွားအလုံးငါအတိဓမ္မရာဏိဥစ္စာအသက်ချေလက်အင်္ဂါမိတ္တကြီးမှာသမိသာလင်တထာဂရေစွန်ငင်းကြီးဟုကျတိထဝေမှာတဲ့အစုအလုံးခဲရတော်မူလို့ကုန်ကရောတော်ဘုရားဖြစ်ရန်ဤတန်ကျုပ်ကိုအားထုတ်တော်မူရသည်ဖြစ်၍ခေရလည်းခြင်းမြေလုံးအသက်ဆုံးနေရနှလုံးစေဝံကုရောဤပြမဉ္ဇဉ်တို့ကတော်ဝဒနာခြင်းပံများစွာရောက်တော်မူလေရရှာလေကြီးမဟာကရုဏိကသတ္တဝါများယဝံကာကေတုသနာချစ်ခင်မဟာကရုဏာရှင်ဖြစ်တော်မူသောတသနာတသောဝိနည်းများစွာသတ္တဝါဤချမ်းသာစည်းပွားလိုလားတောင်းတအကုန်ပေါင်းခါသည်ဖြင့်နာထမြညာထိုရှင်တော်မြတ်ဘုရားအားနမောယုသိကြောင့်ပြောမှန်ဝလျော၏ကရောယုကျူးရှိခိုးခြင်းသည်အရူပဝေဒုစင်စင်မတွေ့ဖြစ်ပါစေတည်းဒီသံဃုတိသစ္စာနဲ့ပရမတ္ထသစ္စာသံဃုတိလူကအတိမတ်ပြုတာသံဃုတိလို့ခေါ်လောကလူသားတွေကအတိမတ်ပြုတာ general consensus အလုံးကအတိမတ်ပြုထားတဲ့အရာသံဃုတိအလုံးအတိမတ်ပြုထားတဲ့အရာဟာလည်းမှန်ကန်တယ်တဲ့ဘာလို့လဲမှန်ကန်လို့ဆိုရင်အများသောဝတ်ထုထားတာဖြစ်လို့မှန်ကန်တယ်လို့ပြောတာနားလည်ပါဦးသဘာဝအပြည့်မှန်ကန်လို့မှန်ကန်တယ်လို့ပြောတာမဟုတ်ဘူးအများလက်ခံလို့မှန်တယ်လို့ပြောတယ်မှန
်ပါလား
ဟုတ်ကဲ့မှန
်ပ
ါပါအဲ့ဒါကိုသံဃုတိသစ္စာလို့ခေါ်တယ်သံဃုတိသစ္စာသံဃုတိဆိုတာအများလက်ခံထားတာအများကအတိမတ်ပြုထားလို့သစ္စာမှန်တယ်လောကမှာနေ့စဉ်ခေါ်ပြောဆိုနေကြတဲ့စကားလုံးတွေရှိတယ်။အဲဒီသမုဒိသစ္စာကိုပြောမယ်ဆိုရင်ပညာလို့ပြောနိုင်တယ်ပေါ့။မှန်ပ
ါပ
ါလေ။လောကမှာအမည်ပေးထားတာတွေများစွာရှိတယ်။က လူတွေနေတဲ့အဆောက်အအုံကိုအိမ်လို့နာမည်ပေးပြီးရဟန္တာကလည်းသတင်းသုံးတဲ့အဆောက်အအုံကြတော့ကျောင်းလို့နာမည်ပေးတာအများကဒီတိုင်းပဲလက်ခံထားတယ်အများကသိမှပြုထားလို့လူတွေနေတဲ့အိမ်ကိုသွားပြီးကျောင်းလို့ခေါ်လို့မရဘူးခွန်ကြီးတွေနေတဲ့အဆောက်အအုံကိုပြီးတော့အိမ်လို့ခေါ်လို့မရဘူး
မန
ာပါဗျာအဲ့လိုခေါ်ရင်မှားတယ်လို့ပြောကြမှာပဲနော်မ
နာပါဗျာ
အေးတာမုတိဆိုတာအဲ့ဒါပြောကုသရေပါလည်းဒါကအမျိုးသားဒါကအမျိုးသမီးဘာသာစကားအားလျော်သွားပေါ့ညမလူမျိုးတွေကလည်းညမလူမျိုးတွေရဲ့ဝါဟာရနဲ့အတိမပြုထားတယ်တခြားဘာသာစကားတွေကလည်းသူဆိုင်ရဆိုင်ရအတိမပြုထားကြအားလုံးအသိမှပြုထားလို့ပြောဆိုနေတဲ့၄၀၃၀နေတဲ့စကားလုံးတွေဟာပြည့်ညက်တည်သမုဒ္ဓိသစ္စာတွေတဲ့မှန်ပါဘူးမိမိပေါ်မှာကျေးဇူးရှိပြီးလည်းတောင်းကြီးကလေးဘဝမမွေးခင်ကာလတည်းကကိုယ်လာလွယ်ဆယ်လာဓမ္မခွာပြုစုစောင့်ရှောက်ထားတဲ့အမျိုးသမီးကိုအမေလို့ခေါ်တယ်ဒါအာရုံလက်ခံထားတဲ့လက်ခံထားချက်ကြီးပဲ
။
ဟုတ်ပါဘူး။လက်ကြည့်ကြည့်မယ်ဆိုလို့ရှိရင်၄၀လူတွေပါနေတဲ့နေတော့ဆိုရင်ဒီပြည့်ပြတ်တဲ့နေပဲနေရ။ပြည့်ပြတ်မရှိလို့ရှိရင်တဦးနဲ့တဦးဆက်သွယ်ပြောကြားဖို့ဆိုတာမဖြစ်နိုင်ဘူး။ဒီအမည်ပြည့်ညက်တွေအားလုံးဟာလောကလူတွေအသုံးပြုပြီးခေါ်နေတဲ့အမည်ပြည့်ညက်အားလုံးဟာသံဃုတိသစ္စာတွေပါ။ဟုတ်ပါဘူ
း။
မှန်နေတယ်ခေါ်တဲ့အတိုင်းဟုတ်တယ်လို့လက်ခံကြရတယ်ဗာဒိလို့အများလက်ခံထားလို့ဒါကို general consensus ခေါ် general consensus အများကသဘောတူလက်ခံထားတဲ့အရာကိုပြင်းပြတယ်ပြောအဲ့ဒီပြင်းပြဆိုတဲ့သမုဒိသစ္စာကိုလည်းပဲအပြီးမှာခေါ်တဲ့ကျမ်းမှာရောက်စားပြထည့်သိမ်းပြီးတော့ဟောတာအဲ့ဒီဘောလို့ဆိုပြည့်ညံမပါပဲနဲ့စကလုံးကိုမဖြစ်ဘူးလေ။မှန်ပ
ါ
ဘူး။ဘယ်လိုမှပြောလို့မရဘူး။အမြင်ပြည့်ညံစကလုံးဘောဟာရတွေမှလည်းရတာပြည့်ညံသေးတယ်။အမြင်ပြည့်ညံတင်ပြီးတော့ဟောမှတဘာဝတရားကိုထိုက်ပြီးပြီးတော့သိရှိနိုင်တာဖြစ်လို့အဲ့ဒီအမြင်ပြည့်ညံတွေကလည်းတချို့ကပြောတဲ့အတိုင်းဟုတ်တယ်တချို့ကပြောတဲ့အတိုင်းမဟုတ်ဘူး။တကယ်ရှိတာကိုခေါ်တာဖြစ်တယ်လို့တကယ်မရှိတာကိုလည်းခေါ်တာလည်းရှိသေးတယ်။ဒါပဲခေါ်ဖို့အများကအမှတ်မှတ်ကြည့်ထားလို့ရှိရင်မှန်တယ်လို့ဒီလိုတတ်မှတ်ရတယ်နော်
။မှန်ပါဗျာ
။ဒါကြောင့်မို့လို့သင်္ကေတဝဆနံသစ္စံလောကသမုဒိကာရဏသင်္ကေတဝါသနံလူတွေသင်္ကေတလောက်ထားတဲ့အမှတ်ပြုထားတဲ့စကားလုံးမှန်တယ်များသစ္စာမှန်လေတဲ့ဆိုပြီးတော့လောကသမုဒိကာရဏလောကလူတွေအားလုံးကနေပြီးတော့အတိမပြုထားလို့တဲ့မှန်ပါဗျာ
အဲ
့တော့လူတွေအတိမပြုထားလို့မှန်လေဆိုတာတကယ်အမှန်တော့အဟုတ်နိုင်ပါ့မလ
ားဟုတ်တယ်ပါဗျာ
ဒီအားလုံးကနေပြီးတော့အတိမပြုထားလို့မှန်တဲ့အမှန်လို့ဒီလိုပြောရမယ်နော
်မှန်ပါဗျာ
ကဲဘုရားမြတ်စွာကအဘိဓမ္မာတရားကိုဟောတဲ့အခါမှာတရားဘယ်လိုမျိုးထည့်သွင်းဟောသလဲသို့မဟုတ်အဘိဓမ္မာမှာဟောတဲ့ဓမ္မဘယ်လိုမျိုးရှိသလဲလို့အကျဉ်းအားဖြင့်ပြောမယ်ဆိုရင်ပြဉ္ဉံတဲ့ပရမတ်ဒီလိုပြောပါပါပြဉ္ဉံဆိုတဲ့စကားလုံးကပါဠိအဉ္ဉတိဆိုတဲ့စကားလုံးကနားပဲပရမတ်ဆိုတာပရမတ္ထဆိုတဲ့ပါဠိစကားလုံးကနားပဲမြန်မာလိုမပြန်မဲနဲ့ပညာတိကိုပညာလို့ဗမာတွေကခေါ်လိုက်တယ်ပရမတ္ထကိုလည်းပရမတ်လို့ခေါ်လိုက်တယ်မှန
်
ပါဗျာပါဠိစကားကိုပဲမြန်မာဝါဒအဖြစ်သုံးယူလိုက်တာလို့ဒီလိုပြောတာနော်မှန
်ပါဗျာ
အဲ့တော့ဒီမှာခေါ်တဲ့ကျမ်းမှာဟောတဲ့တရားဘာကြီးဟောရတော့အချင်းချင်းပြောသမှဆိုရင်ပညာနဲ့ပရမတ်ကိုအဘိဓမ္မာမှာဟောတယ်လို့ဒီလိုမှတ်ရတယ်နော်မှန်ပါဗျာအဘိဓမ္မာထလို့ခေါ်တဲ့အဘိဓမ္မာခုနှစ်ချက်မှာဟောထားတဲ့အဓိကတရားဟာမျိုးဝဲနဲ့ပါလဲလို့ဆိုရင်ပြည့်ညက်တဲ့ပရမတ်။မှန်ပါဗျာ
။
အဲ့တော့ပြည့်ညက်ဆိုတာအကြောင်းကိုပြောကြရအောင်။ သမုဒိသစ္စာလို့သတ်မှတ်ရတဲ့ပညာအဲ့ဒီပညာဟာအခြေခံအားဖြင့်နှမျိုးရှိတယ်တတ္ထပညာအတ္ထပညာတို့အခြေခံအားဖြင့်နှမျိုးအရင်မှတ်တတ္တပညာဆိုတာလူတွေပြောတဲ့စကားအပန်းတွေကိုသင်္ကေတလို့ထားတာတတ္တပညာလို့ခေါ်တယ်။အပန်းတွေကိုစလုံးနဲ့မှတ်တမ်းတင်တယ်ပေါ့။အတန်းဆိုတာမြင်ရရဲ့လ
ား
။
မြင်ရဘူး။သို့တော့စလုံးနဲ့မှတ်တမ်းတင်လိုက်လို့ရှိရင်ဒီတန်မျိုးထပ်မရနိုင်ဘူးလား
။ရနိုင်ပါရဲ့
။ရနိုင်တယ်။မြန်မာလူမျိုးတွေကကာယိခာဝေးနဲ့ဒီ33လုံးအတန်လေးဖယ်ပြီးတော့မှတ်တမ်းတင်ထားကြတာဟုတ်ကဲ့
ဆောလာပါဘုရ
ားအဲ့ဒီတကလုံးတန်ကိုဘသူရွတ်ရွတ်ဒီတန်နဲ့ထွက်တဲ့အတန်ကိုမှတ်တမ်းတင်ထားတယ်လို့ခေါ်တာအဲ့ဒါတွေကတတ္တပညာလို့ခေါ်တယ်စကလုံးတွေဝေါ်ဟာရတွေအင်္ဂလိပ်လူမျိုးတွေအတွက်အင်္ဂလိပ်ဝေါ်ဟာရတွေအင်္ဂလိပ်စကလုံးတွေကတတ်ပညာပဲတာရအမှန်တရားတွေမဟုတ်ဘူးเนาะ
မှန်ပါဗျာ
အမှတ်သင်္ကေတပြုပြီးတော့ရေးထားတာစလုံးလေးတွေကိုဒါကြောင့်မို့လို့ပုံစံအမျိုးမျိုးနဲ့ရေးတယ်မှန
်ပ
ါဗျာပမာရီရေးတဲ့ကနဲ့အင်္ဂလိပ်တွေရေးတဲ့ကတူရဲ့လားမ
ှန်ပါဗျာ
ဟုတ်ကဲ့လားပမာရီရေးတာတစ်မျိုးအင်္ဂလိပ်ရေးတာတစ်မျိုးသို့တော့ဖတ်လိုက်ပြီဆိုရင်တော့အတန်တူမထွက်ဘူးလားမှန
်ပါဗျာ
ထွက်တယ်ဥပမာကိုကိုဆိုတဲ့စကားလုံးကိုကြည့်ပေါ့။မြန်မာလိုရေးလို့ရှိရင်ကာကြီးချောင်းနဲ့လုံကြီးကျင်းနဲ့ရေးမယ်။အင်္ဂလိပ်လိုရေးလို့ရှိရင် KO နဲ့ရေးမယ်။ဟုတ်ကဲ့
။မှန်ပါဗျာ
။ KO နဲ့ရေးရင်ကာကြီးချောင်းနဲ့လုံကြီးတွေနဲ့ရေးရင်ဖတ်တဲ့သူကကိုကိုဆိုတဲ့အတန်နဲ့တွက်ပါလား။မှန်ပါဗျ
ာ
။ဒါကြောင့်မလို့အတန်ကိုမှတ်တမ်းတင်ထားတာတတ္တပညာလို့ခေါ်တယ်။မှန
်ပါဗျာ။
အဲ့ဒီတရားပညာကိုဘာကြောင့်ပညာလို့ခေါ်တယ်လဲပညာတိဆိုတဲ့စကားလုံးကတိတိတယ်ဆိုတဲ့အဓိပ္ပာယ်ညာတိစေတယ်တိစေတတ်သောကြောင့်ပညာလို့ခေါ်တယ်ဘာလို့တိစေတာလို့လို့ဆိုလို့ရှိရင်ဥပမာပဲခုနကပြောတဲ့ကိုယ်ကိုယ်ဆိုတဲ့စကားလုံးတစ်ခုကိုကြည့်လိုက်လို့ချင်းအဲ့ဒီကိုယ်ကိုယ်ဆိုတဲ့အမည်ရှိတဲ့ပုဂ္ဂိုလ်ကိုဒီစကားလုံးကခေါ်မပြဘူးလား
ခေါ်ပါပါဘုရား
ခေါ်ပါတယ်စဘွဲလို့ဆိုပါလို့စဘွဲလို့ဆိုတဲ့အတန်ကိုကြည့်လိုက်ရင်အဲ့ဒီအတန်ကဘာလို့ခေါ်ပြနေလို့ဆိုတော့လူတွေအသုံးပြုနေတဲ့စာရေးစဘွဲပဲဖြစ်စေထမင်းသားစဘွဲပဲဖြစ်စေအဲ့ဒီစဘွဲဆိုတဲ့ပုံသဏ္ဍာန်ကိုခေါ်မပြဘူးလား
ခေါ်ပါပါဘုရား
အရာဝတ္ထု sustain ကိုဖော်ပြနေတယ်မှန်ပါပါဘု
ရ
ားဒါကြောင့်မို့လို့ပညာလို့ခေါ်တာပညာပေတိတိပညာတိပညာပေတိတိအကောင်အထင်ကိုဖော်ပြပြီးတော့သိစိတ်တည်းဒါကြောင့်မို့လို့ပညာတတ္တပညာဆိုတာအထင်ဝတ္ထုတရက်ကိုသိစေတယ်မှန်ပါဒီလိုတွေလည်းနာမည်အသီးသီးတွေမှဲ့ပြီးတော့ထားကြတာကိုယ်နာမည်လေးခေါ်သိတယ်နာမည်ပြောလိုက်လို့ချင်းသိသွားတယ်ဟောဘာလို့သိတာလို့လူပုဂ္ဂိုလ်တရားကြီးတွေကိုမသိဘူးလားသ
ိပါပါဘုရ
ားအိမ်လို့ပြောလိုက်တာလည်းဟောလူတွေနေတဲ့အဆောင်ဟုဆိုတာမြင်ရကျောင်းလို့ပြောလိုက်တာလည်းဘုန်းကြီးတွေနေတဲ့အဆောင်ဟုပန်းလို့မြင်တာလည်းအယောင်မျိုးစုံရှိပြီးတော့သစ်ပင်ကပွင့်တဲ့အရာဆိုတာမြင်ရတယ်ဟုတ်ကဲ့
မှန်ပါပါဘုရ
ားဒီဝါရဏလေးတွေကစကလုံးလေးတွေကဆိုင်ရာဆိုင်ရာဒရက်ကိုပေါ်ပြနေကြတယ်တိအောင်လုပ်ကြတယ်ဒါကြောင့်မို့လို့ပညာတိပညာလို့ခေါ်တယ
်
ဒါကတတ္တပညာလူတွေရဲ့အတန်ကိုမှတ်တမ်းတင်ထားတဲ့တတ္တပညာနောက်တစ်ခုကအဋ္ဌပညာဆိုအထဲကိုဒရက်ဟာလည်းပဲအဋ္ဌပညာလို့ခေါ်တယ်သူကလည်းပညာတယ်ခန္ဓာသဘောဆိုတဲ့စလုံးနဲ့လူတွေမြင်ရတဲ့ခြေတော်၄ချောင်းသုံးဖို့ခြေတော်၃ချောင်းရှိတဲ့အရာပေါ့လူတွေခေါ်နေကြတဲ့ပုံမှန်သဏ္ဍာန်ရှိတဲ့သဘောနှစ်ခုရှိတယ်နော်သဘောဆိုတဲ့စကလုံးရဲ့
သူတကယ်လုံးကပေါ်ပြနေတဲ့အရာဝတ္ထုနှစ်ခုရှိသဘောဆိုတဲ့တကယ်လုံးကိုတတ္တပညာလို့ခေါ်တယ်။သူတကယ်လုံးကပေါ်ပြနေတဲ့အရာဝတ္ထုကြတော့အဋ္ဌပညာလို့ခေါ်တယ်။အဲဒီအဋ္ဌပညာကိုဘာကြောင့်ပညာလို့ခေါ်လို့ဆိုပညာပိယတိတိပညာတိတိလေစကလုံးဖြင့်ပြီးရတော့ကြောင့်ပညာလို့ခေါ်တာ။မှန်ပ
ါဗျာ။
ဟုတ်လူဘုံသိတဲ့အခါလည်းစကလုံးနဲ့ပဲသိရတာပဲတရားနဲ့တရားပြောတဲ့စကလုံးနဲ့ပဲသိရတာပဲစကလုံးနဲ့အဖို့ပြခံရသောကြောင့်အဋ္ဌပညာတဲ့ဒါကိုဝိဓမ္မထသင်္ဃာကျမ်းမှာဖော်ပြထားတာနော်မှန
်
ပါဗျာပညာပိဋိတိပညာတိသိအောင်လို့သောကြောင့်လည်းပညာဒါကတတ္တပညာစကလုံးတွေဝေါ်ဟာရတွေအမိနာမတွေဒါတွေကိုတတ္တပညာလို့ခေါ်တယ်သူတကယ်လုံးနေအမိနာမတွေဝါဟာရတွေကနေဖော်ပြတဲ့အရာဝတ္ထုကြတော့အဋ္ဌပညာ။ဘာဖြစ်လို့အဋ္ဌပညာလို့ခေါ်လို့ဆိုရင်အမိတွေဝါဟာရတွေစကလုံးတွေဖြင့်သိအပ်သောကြောင့်သိရသောကြောင့်သူကြတဲ့ပညာတွေဟုတ်ကဲ့
မှန်ပါပြီ
။အဲ့တော့ပညာဆိုတာတတ္တပညာအဋ္ဌပညာဒီလိုပညာနှစ်မျိုးအဲ့ဒီပညာနဲ့မျိုးကိုတစ်ခါထပ်ပြီးတော့ခွဲလိုက်တဲ့အခါကျတော့မရှိတာကိုရောခေါ်လို့မရဘူးလားရပါတယ်နော်မရှိတာတခုပြောပြမယ်လောကမှာမရှိဘူးလို့သတ်မှတ်ထားတာယုံမှာဂျုံမရှိဘူးလို့ပြောကြတယ
်ခုနကပ
ါမော်ရန်ရဲ့ယုံကြတော့ကြောက်တာကိုဂျိုးပေါက်ချင်ပေါက်တယ်မဟုတ်လားအဲ့ယုံကြိုးဆိုတာယုံမှကြိုးမရှိသေးတဲ့ကြောင့်ယုံကြိုးလို့ပြောလို့မရဘူးလားရတယ်ယုံကြိုးဆိုတဲ့စကားလုံးကိုပြောလို့မရဘူ
း
ရသို့တော့ယုံကြိုးလို့ပြောတဲ့အတိုင်းတကယ်ကြိုးကိုရှာတွေ့နိုင်မှာမလား
သိချင်ပါဘူး
မတွေ့နိုင်အဲ့လိုမရှိတာတဘာပေကမရှိတာလည်းဖြစ်ပဲတဘာဝအားဖြင့်လည်းမရှိတာလည်းဖြစ်နိုင်တယ်အဲ့ဒီမရှိတာကိုအစွဲပြုပြီးတော့ခေါ်ထားလို့ရှိရင်တော့အဝိဇ္ဇာမနာပညာလို့ခေါ်တယ်မရှိတဲ့ပညာတဲ့တကယ်မရှိတာကိုအရှိလို့ပြီးတော့လူတွေကပြောလို့ရှိကြတယ်ဒါကိုအဝိဇ္ဇာမနာပညာလို့ပြောတာအဲဒီချို့ကကျတော့သဘာဝအပြင်တကယ်ကိုရှိတယ်တကယ်ကိုရှိတယ်ဥပမာမဲ့စိတ်ဟောအာယုံတိတတ်တဲ့သဘောကိုစိတ်လို့ခေါ်တယ်လူတိုင်းလူတိုင်းမှာစိတ်ရှိတယ်မတွေ့နိုင်ဘူးလားတွေ့နိုင်တယ်စိတ်ဆိုတဲ့အာယုံကိုသိတတ်တဲ့သဘောလူတိုင်းလူတိုင်းမှာမရှိဘူးလား
သိတာပါဗျာ
အဲ့ဒီအရှိကိုဆွဲပြုပြီးတော့ခေါ်ပညာတဲ့စိတ်ဆိုတဲ့ဝေါ်ဟာရလေးကြတော့ဝိသမာနပညာလို့ခေါ်တယ်ဥပမာလေနိဗ္ဗာန်နိဗ္ဗာန်ဆိုတာလေဖျားဆူဆူကနိဗ္ဗာန်ကိုဝင်စားတော့မူကြတယ်ဉာဏ်နာပုဂ္ဂိုလ်တွေလည်းကိလေသာအတော်ပုံသွားတဲ့အခါကျနိဗ္ဗာန်ကိုဝင်စားတော့မူကြတယ်လူတိုင်းလူတိုင်းကလည်းဒီကောင်းမှုကြောင့်နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုရပါလို့ဤလိုဆိုပြီးတော့နိဗ္ဗာန်ကိုဥတည်ဆူတောင်းနေကြတယ်။အဲ့ဒီနိဗ္ဗာန်ဟာတကယ်ရှိသလားလို့ဆိုတော့အငြိမ့်တအနေနဲ့တကယ်ရှိတာဖြစ်သောကြောင့်နိဗ္ဗာန်ဆိုတဲ့စကားလုံးဤဝိသမာနပညာပညာတော်ပညာတဲ့သူကဟုတ်ကဲ့လား။အရှိကိုခေါ်ထားတဲ့ပညာလို့ဒီလိုပြောတယ်။အဲ့ဒါကိုဝိသမာနပညာဝိသမာနရှိတာကိုခေါ်တယ်အဝိဇ္ဇာမာနမရှိတာကိုခေါ်ထားတာဒီနှမျိုးထပ်ပြီးတော့ဒီလိုပေါင်းနေတယ်ခွဲနေတယ်ပညာတွေကတော့အမျိုးစုံပဲပညာဆိုတာအထင်လေးအမြင်လေးကိုကြည့်ပြီးတော့စွဲပြီးတော့ခေါ်လိုက်တာတစ်ခါတည်းအရတော့ခေါ်ခြင်းလုံးခေါ်တာလူဆိုတာဥပမာမဲ့အသားရှူတဲ့လူကိုလည်းမောင်နဲ့လို့ခေါ်ခြင်းခေါ်တာမောင်ညိုလို့ခေါ်ခြင်းခေါ်တယ်အသားမဲ့တဲ့လူကိုလည်းမောင်ရှူလို့ခေါ်ရင်ခေါ်မယ်။ကြိုက်ကြတာ
။မကြိုက်ပါဘူး
။မကြိုက်ကြလေနဲ့အများကြီးပဲ။ဟုတ်ကဲ့လား။မှန်ပ
ါဗျာ။
ခေါ်ရင်အစွမ်းမှပြီးတခုဆွဲပြီးတော့ခေါ်လိုက်တာ။မချောလို့ဆိုရင်လည်းချောချင်မှချောမှာနော်။မှန
်ပါဗျာ
။အေး၊မယုံဆိုပြီးတော့အယုံချောနေလည်းချောနေမှာပဲ
။
မှန်ပါဗျာ။မမနာကိုဆွဲပြီးတော့လူလောကမှာခေါ်တဲ့လူခေါ်ရတဲ့အခေါ်တွေအလုံးဟာလည်းပြည့်ပြည့်နေကြည့်တယ်လို့သူပြောတာနော
်မှန်ပါဗျာ
ဒါတွေက မမှန်ဘူးလားလို့ဆိုတော့သမုဒိတ္တသအနေနဲ့တော့မှန်နေ။ဘာကြောင့်မှန်လဲ။အလုံးကသဘောတူတာလို့မှန်တာ။မှန်ပ
ါ
ဗျာ။ဗမာစကားထဲမှာရှိတယ်မဟုတ်လား။လူညီရင်ဤကိုကြွယ်ဖတ်ဆိုတာ။ဟုတ်ကဲ့။မှန်ပါဗျ
ာ။
လူကြီးလို့မှန်နေကြတဲ့အမှန်လေလို့ဒီလိုပြောတာအဲ့ဒါကသံဃုတိသစ္စာတွေကဒီတိုင်းပဲလူလောကမှာရှိနေတဲ့ဝါဒတွေအားလုံးကသံဃုတိသစ္စာတွေကြီးပဲပညာတွေကြီးပဲမမနာဟုဆိုပြောတာလည်းရှိတယ်မနာဟုဆိုပြောတာရှိတယ်ဟုတ်တာဟုဆိုပြောတာရှိတယ်မဟုတ်တာဟုဆိုပြောတာရှိတယ်ဘာပဲပြောပြောလူတွေကအတိမပြုလိုက်လို့ရှိရင်ဒါသံဃုတိသစ္စာဖြစ်သွားတယ်ဒီပြညာလေးတစ်ခုကသမုဒိသစ္စာဖြစ်တယ
်မှန်ပါဗျာအ
ဲသမုဒိသစ္စာသာဝရမှန်နေတာမဟုတ်ဒီပဲကြောင့်ရှိနေတဲ့ဒါထဲမှာနာမည်ပြောင်းတာတွေမတွေ့ဘူးလား
တွေ့ပါဗျာ
သမုဒိသစ္စာဆိုတော့ပြောင်းလို့ရတယ်မှန်ပါဗျာဒါဖြစ်လို့တော့ဆိုချက်၄ပဲလေးပဲဆွဲပေးလိုက်တာပဲအမည်ခေါ်စရာလေးတစ်ခုသတ်မှတ်ပေးလိုက်တာဘာပဲခေါ်ခေါ်ဟုတ်ကဲ့
မှန်ပါဗျာ
အေးဒါကြောင့်လို့အခေါ်မှန်ရတယ်ကပညာတည်းလို့ဒီလိုအောက်ပြရမှတ်ရတယ်။ဒါနဲ့ဒီပညာကဘာအတွက်အသုံးချရတာလို့ဆိုပညာကလည်းအလုံးအရေးကြီးတယ်။လောကသမ္မတတဲ့အတိုင်းအလုံးလေးစားကြရမယ်၊လိုက်နာကြရမယ်။အများသမ္မတထားတဲ့အတိုင်းခေါ်ထားတဲ့အတိုင်းအလုံးလေးစားရတယ်။ဒါပညာရဲ့သဘောပေါက
်
ဒီလေအဝတ်အစားတွေပဲဖြစ်ကာရပသုံးလို့သတ်မှတ်ထားလို့ရှင်အမျိုးသမီးတွေဝတ်ရတ
ယ်ဟုတ်ပါဘူ
းသင်္ကန်းလို့သတ်မှတ်ထားတဲ့အဝတ်ကိုလူတွေဝတ်ရတယ
်ဟုတ်ပါ
ဘူးဟုတ်ဘူးတကယ်တော့အဝတ်ဟာအဝတ်ပဲဟုတ်တယ်မလားဟု
တ်ပါဘူ
းသို့တော်လည်းသံဃုတိသစ္စာအားဖြင့်အများကဒီလိုသတ်မှတ်ထားရတဲ့အတွက်ကြောင့်မှန်နေဒီသမုဒိသစ္စာရဲ့သဘောကိုနားမလည်သေးတဲ့ကြောင့်တချို့နိုင်ငံသားတွေကဖေးကြတာရှိတယ်။အဲဒီရွှေဘုံဘုရားကြီးကပုပ်ပုံကြီးပဲ။ဗမာပြည်ကလူတွေပုပ်ပုံကြီးရှိခိုးနေကြတာလားလို့ပြောလို့မေး။ဒါသမုဒိသစ္စာနားမလည်လို့ပြောတာနော်
။မှန်ပါဗျာ
။ရွှေဘုံဘုရားကပုပ်ပုံမှမဟုတ်တော့ဘူးဘုရားဖြစ်နေတယ်လေ။မှန်ပါဗျ
ာ
။အလုံးကပုပ်လို့ဘယ်သူပြောလဲလဲ
။ပြောပါဗျာ။
ဒီသမ္မာလိုက်ခံတဲ့ကြိုင်နဲ့သမုဒိသစ္စာဆိုတာအလောကတည်ပြုပြီးသမ္မာလိုက်ခံတဲ့ကြိုင်နဲ့ဒီမှာအတည်ဖြစ်သွားတာ
မှန်ပါဗျာ
သူတို့လည်းရှိတာပဲလေရုပ်ပုံကြီးတွေကိုယ်ဝင်တာသူတို့လည်းရှိတာပဲသို့တော့အုပ်ရှင်ခိုးတယ်လို့သူတို့ကအပေါ်ယံပြောကြတယ်ဒါအုပ်လားလို့ဆိုဘယ်အုပ်မုံလဲဟိုအုပ်မုံတွေကအုပ်တဲ့ရှင်ဘုံဘုရားနဲ့ဘယ်တူတော့မလဲ
ဟုတ်ပါဘူးမှန်ပါဗျာ
အေးဘုရားလို့သမ္မာလိုက်ကြရဲ့ဥပမာပဲမန္တလေးကျောင်းသစ်တန်းသွားကြည့်ချောက်တုံးကြီးတွေပြတယ်အမျိုးမျိုးဆေရုပ်ထူတာလည်းရှိတယ်ချင်းလေးရုပ်ထူတာလည်းရှိတယ်ဖခင်ရဲ့ရုပ်ထူတော်ထူတာလည်းရှိတယ်ဖခင်ရုပ်ထူတော်ထူလိုက်တာနဲ့တရားရဲ့ယူသည်လေးစားဖို့တောင်းရှိသွားပြီဖခင်လို့ဖခင်ဆင့်လူလို့ခေါ်ကြတယ်ဘူးကမှဟုတ်လားချင်းလေးရုပ်လို့ဆေရုပ်လို့ခေါ်မှန
်ပါဗျာ
ရုပ်ပုံလေးပေါ်လာတဲ့တဲ့ကြိုင်နဲ့တာဖျားမယ်မယုံမသိမလေးစားလို့ရင်ဖြစ်ရှိတယ်အေးဖျားထုတဲ့လူတွေကတော့ထင်ကြတယ်အနေကသာမတင်သေးရင်ဖျားမဖြစ်ဘူးလို့ပထိုင်မှုတရားကဟုတ်ကဲ့
ဟုတ်ပါဘူ
းဖျားလို့သတ်မှတ်လိုက်တဲ့ကြိုင်နဲ့ဟောအများကအတိမတ်ပြုထားရတဲ့အတွက်ကြောင့်ဒါဖျားပဲ
မှန်ပါပ
ါကဲကြည့်လေတခုခုသတ်မှတ်ပြီးတော့ပစ္စည်းတစ်ခုထုတ်လိုက်တကူတတ်မှတ်ပြီးပစ္စည်းကိုထုတ်လိုက်ဆိုပါတော့ကျွေးကျပစ္စည်းတွေလုံးတဲ့နေရာမှာခမင်းထဲကိုဆွန့်ကြရတယ်နောက်ဘေးသုံးဖို့အိုးရယ်အတိတ်တည်းကြီးပဲနှစ်ခုစလုံးဟုတ်ကဲ့
ဆက်လာပါဗျာ
တကူကတော့နောက်ဘေးအိုးလို့ခေါ်လိုက်တယ်တကူကဆွန့်ကြရလို့ခေါ်တယ်ဆက်လာ
ပါ
ကဲအဲ့ဒါနဲ့ခုအကြောင်းလေးလုပ်လို့ရမ
ှာမရပါဘူးခင်
ဗျာရဘူးဒါပြီးတော့ပြည့်ညက်ပဲဒါတူတူပဲဟုတ်ကဲ့အသိစက်စက်ဆိုဘာမှမတူဘူးတူတူပဲသို့တော့အမည်ပြည့်ညက်တင်လိုက်တာလည်းတကယ်နဲ့နောက်ဖေးဖို့ဖြစ်အသုံးပြုမဲ့ဟာကို အစာအာဟာရထဲမှာဖြစ်တော့ဘူးမဖြစ်ဘူးဘယ်သူမှလည်းမထည့်ဘူးပေကောသိရှိတဲ့ပုဂ္ဂိုလ်ကဘယ်သူမှမတုံဘူးဟုတ်ကဲ့
မှန်လား
အဲ့မသိတဲ့ပုဂ္ဂိုလ်ကျတော့သုံးကောင်းသုံးမိလိုက်သူကလည်းသူသတ်မှတ်ထားလိုက်တာဖြစ်တဲ့ဖြစ်တဲ့အချိန်ကနေစပြီးတော့ဒီအရာဝတ္ထုမှာဒါပဲဖြစ်သွားတာထို့တူပဲဥဒ္ဓေကိုစဉ်းစားပြီးတော့ဇီဝီကျလိုက်တာလည်းဇီဝီဆိုတဲ့အတိမတ်အာလောကရောက်သွားပြီလေမှန်ပါပါခ
င်ဗျာ
ရောက်သွားတာနဲ့မယုံမသိလို့ရင်ရဲ့ကြီးတော့တာပဲသာမှန
်
ပါပါဘာလို့လို့ရဲ့ကြီးလို့ဆိုပြမလို့ရဲ့စိတ်နဲ့လောက်တာကိုမှန
်
ပါပါအေးသမုဒိသစ္စာဆိုတာအမြဲတမ်းကြီးမားတယ်နော်မှန
်ပါပါ
လောကလူတွေကသမုဒိသစ္စာနဲ့ပဲနေနေကြရတယ်အလုံးသမုဒိသစ္စာကိုရိုသေလေးစားပြီးသမုဒိသစ္စာတိုင်းသတ်မှတ်ပြီးတော့နေကြရတယ်သမုဒိသစ္စာကိုဖောက်ရှက်မယ်ဆိုလို့ရှိရင်ဒီပုဂ္ဂိုလ်ဟာစိတ်မမှန်တဲ့ပုဂ္ဂိုလ်တော်၎င်းဖြစ်သွားလိမ့်မယ်ဟုတ်ကဲ့မှန်ပ
ါပ
ါစိတ်မမှန်တဲ့ပုဂ္ဂိုလ်ဖြစ်သွားလိမ့်မယ်ဒါကြောင့်သမုဒိသစ္စာရသော်ဘုရားကိုယ်တော်ကသမုဒိသစ္စာကိုအခြေခံထားပြီးတော့ခေါ်တဲ့သုတ်တန်တရားတွေရှိတယ်။ဘာလို့ခေါ်လဲလို့ဆိုရင်ဒီမေင်္ဂလသုတ်တန်မှာရှိအတေဝနာသဘာလနာပဏိတာနေသတေဝနာလူမိုက်တွေမပေါင်းနဲ့တဲ့မင်းတို့ပညာရှိတဲ့ပုဂ္ဂိုလ်ပေါင်းလို့ဆိုတော့ဟောလူမိုက်ရဲ့ပညာရှိရဲ့လို့ဒါသမုဒိသစ္စာပိုင်းကဆွဲပြောလိုက်တာလေ
။မှန်ပါပါဗျာ။
အဲ့ဒီမှာမခွဲလို့ရှိရင်လူမိုက်မှလည်းယုံတဲ့ဉာဏ်ပဲရှိတာပဲပညာရှိမှလည်းယုံတဲ့ဉာဏ်ပဲရှိတာပဲလို့ဒီလိုသွားပြောလို့ရပါလား
ရပါပါဘုရား
မရဘူးလူမိုက်နဲ့ပညာရှိနဲ့မတူတဲ့ချက်တွေအများရှိတိုးတော့လူတူတူပဲလို့ဆိုပြီးတော့လုပ်လို့မရဘူးတဲ့နော်မှန
်ပ
ါပါဘုရားပရမတ်နဲ့ပညာအငင်းခုံတွေအရင်တော့ကမြန်မာပြည်မှာတော်တော်လေးဖြစ်ခဲ့ဘူးတဲ့သူနေရာနဲ့သူမှန်တယ်လို့ဒီလိုမှတ်ရတယ်ညည်းရည်မလုံတော့မှန်ပ
ါ
ပါဘုရားသမုဒိသစ္စာနဲ့သမုဒိသစ္စာပိုင်းမှာမှန်နေသမုဒိသစ္စာတိုင်းလိုက်နိုင်ရမယ်သမုဒိသစ္စာတိုင်းမလိုက်နိုင်လို့ရှိရင်သူပုဂ္ဂိုလ်ဒီစိတ်မမှန်တဲ့ပုဂ္ဂိုလ်ဖြစ်သွားမယ်အဲတော့သမုဒိသစ္စာကိုအသုံးပြုပြီးတော့ဘုရားမြတ်စွာဘုရားလူတွေရဲ့ချင့်ဝတ်တွေခြံမှတ်တော်မူခဲ့ဘာလို့တဲ့နေဘာလို့တဲ့မှုဒီနေ့လူတွေမှာအဆင့်နဲ့အမေကအဖေမင်းကသားသမီးဘာသာမင်းကအမေကြီးလူတွေမှာဟိုင်ဟာရာကီအဆင့်နဲ့ခွဲထားတယ်မှန်ပါပ
ါ
အဖေလုံးသူအမေလုံးသူသားသမီးလုံးသူဩသားသမီးလုံးတဲ့ပုဂ္ဂိုလ်ကအမေအဖေဆိုပြီးတော့လေးစားရမယ်ဆောင်ရွက်ရမယ်ဝတ္တရားတွေဆောင်ရွက်ပေးရမယ်စော်ကားလို့မရဘူးဟုတ်ကဲ့လားမှန
်ပါပါ
အမေရလည်းအမျိုးသမီးပဲအဖေရလည်းအမျိုးသားပဲဒီပြည်လူတွေလည်းအမျိုးသားပဲဒီပြည်လူတွေလည်းအမျိုးသမီးတွေပဲလို့ဒီလိုပြောလို့ရပါမလား
မရပါဘူးခင
်ဗျာမရဘူးသူ့ဖို့မှလေးစားရမယ်အမေအဖေဆိုတာဖြစ်သွားတယ
်
မှန်ပါပါ။အာဒီကောမောင်နှမဆိုတဲ့ဒီကောမောင်နှမလို့ဒီလိုသတ်မှတ်ထားတဲ့သမုဒိသစ္စာတိုင်းအမှန်ကန်ပဲဖြစ်နေလူချင်းတူတူပါပဲဆိုလို့တော့မရဘူးဒီလေတောက်ရီအိုးတွေကရေနဲ့အိမ်သားတွေကရေတူတူထားလို့ရ
မရပါဘူး
ခင်ဗျာရေတော့တူတူပါပဲဟုတ်ကဲ့လားမှန်ပါ
ဘူ
းသို့တော်လည်းနေရာတို့အတုံးတို့ကြတော့ပွာသွားတယ်ပွာသွားပြီတဲ့ကြောင့်လူရဲ့စိတ်ထဲမှာလည်းခွဲခြားမှုဖြစ်သွား
တ
ယ်မှန်ပါပါခင်ဗျာအေးဒါကြောင့်မလို့သမုဒိသစ္စာဆိုတာဒုတိယနဲ့သူရှိရသမုဒိသစ္စာကိုပယ်ဖြတ်ပြီးသမုဒိသစ္စာကိုဖောက်ဖြတ်တဲ့ပုဂ္ဂိုလ်လောကမှာယူသတ်တဲ့ပုဂ္ဂိုလ်ပဲဖြစ်တယ်
တော်မှန်ပါဗျာ
ယူသတဲ့ပုံပုံပဲဖြစ်မယ်ယသောဗျာဒီသမုဒိသစ္စာကိုကျွန်အသုံးပြုပြီးတော့ရှောင်ရမယ်တရားတွေဆောင်ရမယ်တရားတွေသင်္ခါရဝါဒတို့မှာမိဘခြင်းဝတ္တိသာသမီခြင်းဝတ္တိဆရာသမားခြင်းဝတ္တိတပည့်ခြင်းဝတ္တိအလုရှင်ရဲ့ခြင်းဝတ္တိအလုသမားရဲ့ခြင်းဝတ္တိဆိုပြီးတော့စိတ်ကံတွေအမျိုးမျိုးမြတ်စွာဘုရားဟောခဲ့တယ်လောကကြီးပွားရေးတွေတဏှာကြီးပွားရေးတွေကိုခေါ်ကြတာသမုဒိသစ္စာပိုင်းမှာခေါ်တာပါ။မှန
်ပါပ
ါဗျာ။ဒါကြောင့်မလို့သမုဒိသစ္စာဟာလောကကြီးတစ်ခုလုံးကိုစိကံကလနာရှိရှိနဲ့ကြီးပွားတိုးတက်အောင်စောင့်ဆောင်လိုက်တာဖြစ်တော့ကြောင့်သမုဒိသစ္စာဟာပယ်ရမယ့်အရာမဟုတ်ဘူးတဲ့။သူ့နေရာနဲ့သူလေးစားလိုက်နိုင်ရမယ်လို့ဒီလိုပြောတာနော်။မှန်ပ
ါပါဗျာ
။အဲ့တော့ပြည့်ညက်တဲ့ မန္တရသမုဒိသစ္စာလို့ဆိုတော့ကဲပညာရဲ့အသွင်ပြင်သဏ္ဍာန်လေးကိုကြည့်ရအောင်။ဘာကြောင့်ပညာလို့ခေါ်ရတယ်လဲ။ဘယ်လိုသဘာဝတရားကိုပညာလို့ခေါ်တယ်လဲဆိုတာကိုကြည့်ရအောင်။ခုနကပြောခဲ့ပြီ။လူတွေနေတဲ့သုံးနေတဲ့စကလုံးတွေမဲ့ခေါ်ထားတဲ့အမည်နာမတွေထိုအမည်နာမတွေကပေါ်ပြတဲ့အရာဝတ္ထုတွေသူစကလုံးတွေကပေါ်ပြတဲ့အရာဝတ္ထုတွေအားလုံးဟာပြဉ္ညာကြီးပဲလို့ဒီလိုပြောခဲ့ပြီเนาะမှန်ပါဗျာကဲဒါချင်းပြဉ္ညာရဲ့သဘောလက္ခဏာကဘယ်ဘုံဘယ်သဏ္ဍာန်ရှိတယ်လဲလို့ဆိုရင်ပြဉ္ညာဆိုဒီမှာတဲ့ယတ္တမေဘေနေညာနေနဝဝိပေတိတိနတ္တံသမညာဘယ်လိုပဲ general consensus အများကအသိမှတ်ပြုထားပြီမဲ့လို့ပြဉ္ညာဆိုဒီမှာပုံမှန်တရံပြက်သွားလို့ရှင်အမည်ပြောင်းသွားတတ်တယ်တဲ့
ဟုတ
်လားဒါပြဉ္ညာရဲ့သဘောမှန
်
ပါပြဉ္ညာဆိုတာတရံပြက်သွားလို့ရှင်အမည်ပြောင်းသွားတာကဲချင်းဘုန်းကြီးတို့တွေဝတ်နေတဲ့အဝတ်ရှင်ဘုရားအဖြစ်ကြောက်ရအောင်ဘုန်းကြီးတို့တွေဝတ်နေတဲ့အဝတ်ဟာဝါခွန်ကနေရတဲ့ခြေကနေဖြစ်လာနော်ပထမဆုံးကအပင်မှာသီးနေတဲ့အရာကိုဝါခွန်လို့အပင်မှာပွက်နေတဲ့အရာဝါခွန်လို့ဒီလိုမပြောကြဘူးလ
ားပြောပါပါခင်ဗျာ
အေးဝါခွန်ပင်ကဝါပင်ကနေပွက်ပြီးတော့သီးလာတဲ့ဒီအရာဝတ္ထုလေးကိုလူတိုင်းကဝါခွန်ဝါခွန်အင်္ဂလိပ်လိုကျကွန်တောင်းလို့ခေါ်တယ်။ကဲအဲ့ဒီဝါခွန်လေးကိုခြီအဖြစ်ပုံတံပြောင်းလိုက်မယ်။ဝါခွန်လို့ခေါ်လိုက်လား
။ဟုတ်ပါပါဗျာ
။ဘယ်သူမှမခေါ်ခေါ်ပါအောင်ဆိုတော့ခေါ်တော့မှာမဟုတ်ဘူ
း
။ဝါခွန်ကြီးခြီဖြစ်သွားပြီ။လူတိုင်းလူတိုင်းဟာခြီလို့ပဲခေါ်ကြတယ
်
။အဲ့ဒါပြည့်ညက်တဲ့သဘောပဲ။
မှန်ပါပါဗျာ။
တရံပြောင်းသွားတာနဲ့အမည်ပြောင်းသွားတယ်ချီကဲတခါချီကိုတခါရတတ်တဲ့ဝတ်တင်ပြီးတော့ရက်လိုက်တယ်အတိုင်ချီအပေါက်ချီနဲ့အောက်ချီနဲ့ရက်လိုက်တယ်ချီတို့ခေါ်သေးလား
ခေါ်ပါဘူ
းအထဲတဲ့ဖြစ်သွားပြန်ပြီအဲ့ဒီကြတော့နာမည်ပြောင်းသွားပြန်ပြီချီဘွားကလည်းအချီဘွားရောက်သွားပြန်အဲ့ဒီအထဲကိုတခါပုံစံအမျိုးမျိုးနဲ့လူတွေဝတ်တဲ့အဝတ်စုံချုပ်လိုက်တဲ့အခါကျတော့ဟောကြည့်နာမည်မျိုးမျိုးပြောင်းသွားရင်ဒါကတီရှပ်နဲ့ဒါကဘာနဲ့ဆိုပြီးတော့အမျိုးစုံခေါ်ကြတယ်မှန်ပါဘူ
း
ဘုန်းကြီးတွေဝတ်ထားကြတော့သင်္ကန်းနဲ့ဟုတ်ကဲ့မှန်ပါဘူ
း
အမျိုးစုံဖြစ်မသွားဘူးလား
ဖြစ်သွားပါရဲ့
အဲ့ဒီလိုပုံပန်းတန်တန်လေးတရံကြောင်းလိုက်တာနဲ့အမည်ပြောင်းပြောင်းသွားတဲ့အရာတွေကိုပြင်းပြလို့ခေါ်တာပါဆိုတော့ပြင်းညာရဲတဲ့အရာမဟုတ်ဘူးလေနော်မှန
်ပါပါဗျာ
ရဲတဲ့အရာမဟုတ်ဘူးထို့တူပဲကြည့်နေဇဝဲလို့ခေါ်တာအသားနဲ့လောက်ထားတဲ့ဇဝဲကိုပြောရအောင်ပရမတော်ကသစ်ပင်မှနေတော့ဇဝဲလို့မခေါ်ပါဘူးကျုံးဆိုရင်ကျုံးမင်းကြီးလို့ပဲခေါ်မယ်တခြားပင်လေးဆိုရင်တခြားသူနာမည်နဲ့သူခေါ်မယ်အဲဒီသစ်ပင်ပရမတော်ကသစ်ပင်လို့ခေါ်တာလဲလိုက်တဲ့အခါပြီးတော့ဖဲသိမ့်လိုက်တဲ့အခါကျတော့သစ္စာလို့ဖြစ်သွားပြန်တယ်။မှန်ပ
ါ
ပါ။သစ္စာလို့ဘူးကမခေါ်ဘူးသစ္စာဖြစ်တယ်။အဲဒီသစ္စာကိုမှတခါပြိယောကဆရာကပုံတရားအမျိုးမျိုးနဲ့စက်လိုက်တယ်။အသုံးဆောင်ကြည့်ပြီးစက်လိုက်တယ်ဆိုရင်ဟောဒါကိုတော့သဝဲခေါ်တယ်ဒါကိုတော့ကလထိုင်ခေါ်တယ်နဲ့လူတွေအသုံးဆောင်အမျိုးမျိုးဖြစ်သွားဘ
ူး။သိပါပါခင်ဗျာ။
ကျင့်ရဆိုတာရမနေဘူးနော်။ပုံတရားကြောင်းတာနဲ့လိုက်ကြောင်းအောင်မှာပဲခန္ဓာအဝတ်ထည်လေးကိုကြည့်သူဝတ်ထည်လေးကိုမဝတ်တော့ဘူးလက်သေးတော့လုံးမယ်ခြေတော့မစိုးလုံးမယ်ဆိုရင်အထည်အဝတ်လိုခေါ်သေးလား
ခေါ်တော့ပါဗျ
ခေါ်တော့ပြန်ဘူးအသုံးလိုက်ပြီးတော့နာမည်ကြောင်းသွားပြန်ရောကဲအိမ်မှာပိုးနေတယ်ဒီတိုင်းကြီးအသုံးမကျတော့ဘူးဆိုပြီးတော့မိတဲ့ထည့်လိုက်တဲ့အခါကျတော့ပြာဖြစ်သွားတယ်အဲ့ဒီကျတော့အဝတ်ထည်ခေါ်သေးလား
ခေါ်တော့ပါဗ
ျပြာလို့ဖြစ်သွားပြန်ရောဟုတ်ကဲ့အဲ့ဒါလို့တခုပြီးတခုကြောင်းလွှဲပြီးတော့နေတာမတည်မြဲပဲနဲ့ဘုံတရားကြောင်းသွားတာနဲ့အမည်ပြောင်းပြောင်းသွားတာမှန်လည်းမပညာဖြစ်ဒါသာပင်တန်းလာမှာဆိုတာကိုဘုံညာချက်ပြီးတော့မှန်ပါပါဖြင့်ယတ္တမေဘေနိတတ္တံသမညာယတ္တမေအရှင်ပစ္စည်းဝတ္ထုတခုဟာဘေနိ ဘုရားရံပြတ်သွားမယ်ဆိုရင်နတ်တန်တမင်ညာအဲ့ဒီအမိမဟုတ်တော့ဘူးတဲ့ဖြစ်မြေအိုးဆိုတာလေးပဲဖြစ်ပထမဆုံးကရှုံသေးထိုးရှုံသေးကိုဘုရားရံလုံးလိုက်တဲ့အခါကျတော့ဟောမြေအိုးလို့ခေါ်လာ
တ
ယ်မှန်ပါဗျာတခါထိုးမြေအိုးကွဲသွားတဲ့အခါကျတော့ကိုးကွဲလို့ခေါ်ရတယ်အမုံထောင်းလိုက်တဲ့အခါကျတော့ဒီပြေဖို့ပြန်ဖြစ်သွားဘူးလားဖြစ်သွား
ပါတယ်ဗျာ။
ဟောတဏ္ဏကြောင်းလိုက်အညီနာမတွေလိုက်ကြောင်းနေတာတဲ့။အဲ့ဒါပြည့်ညတ်ရဲ့သဘောပဲ
။မှန်ပါဗျာ။ပြ
ည့်ညတ်ဆိုတာနောက်တစ်ခုကညာနေနဝဝိပေတိတိ။အသိဉာဏ်နဲ့ခွဲစိတ်ပြီးတော့ကြီးလိုက်တယ်ဆိုလို့ရှိရင်လည်းအညီပြောက်သွားသေးတယ်အသိဉာဏ်နဲ့ခွဲသိကြည့်ရကြည့်ရမယ်ခွဲသိကြည့်လိုက်ရတဲ့အမြင်ပြောက်သွားရင်လည်းပြည့်ညက်တယ်နော
်မှန်ပါဗျာ
ကဲအခုတရားဝဲလာကြတယ်ဗာနဲ့လာတော့မင်းကားနဲ့လာတယ်ကားလို့ပြောတဲ့အရာတစ်ခုကိုရှာကြည့်ရတခုစီတခုစီမိန်းကောနေထုတ်လိုက်မယ်ကားမှာအစိတ်ပိုင်းညောင်များစွာရှိတယ်နော
်မှန်ပါဗျာ
အပေါ်ရန်ကြည့်လို့ရှိရင်ကားရဲ့ body ရှိတယ်အပိုင်းကဘယ်ရှိတယ်အင်းကြီးရှိတယ်ဟောလားတကားလေးပါတယ်စိတ်ပိုင်းနဲ့အကုန်လုံးတစ်ခုစီတစ်ခုစီပြောမယ်ဆိုရင်ကားဆိုတဲ့နာမည်ရှိသေးရဲ့လား
ရှိပါပါဘုရား
ဘိန်းကိုကားခေါ်တာလားလို့ဆိုဘိန်းကဘိန်းပဲကားမဟုတ်ဘူးကားလို့ခေါ်တယ်ဟာရှမ်းတွေ့တော့ဘူးတကားစီဖြုတ်ပြီးတော့ကြည့်လိုက်လို့ရှင်အသိဉာဏ်နဲ့ခွဲသိကြည့်လိုက်မယ်ဆိုရင်ဘယ်မလဲကားဘယ်မလဲကားဒါကဘိန်းဒါကဘော်ဒီဒါကအင်းကြီးဒါကတခြားသူဆိုင်ရဆိုင်ရသက်တရားလေး။ဟောဒါဘယ်မှာလဲကားဆိုတာပြောလိုက်ရင်ကားလို့ခေါ်ပြန်ရှိသေးရဲ့
။ဟုတ်ပါပါဘုရား
။မရှိဘူး။အဲ့ဒီတိုင်းပဲလူတွေကနေကြည့်ပြီးတော့ပြောကြတယ်။အေးသစ်ပင်ကြီးလဲသွားတယ်လဲသွား။ဘယ်ကပြောတာလဲသစ်ပင်လို့မေးပြီးတော့တစ်ခုစီတစ်ခုစီခွဲပြီးတော့ပြောမယ်။အမြင့်ကိုသစ်ပင်ခေါ်တာလားဆိုတော့ဟုတ်ဘူးအမြင့်ကအမြင့်။သစ်ပင်ဆိုတာဒါလားလို့ကန်ပြောမယ်ဆိုရင်အမြင့်ကိုပြောရင်အမြင့်လိုပဲပြောရမယ်ပင်စီကိုပြောရင်ပင်စီပဲအကိုင်းထက်ကိုပြောရင်အကိုင်းထက်ပဲအရွက်ကိုပြောရင်အရွက်ပွင့်ကိုပြောပွင့်အသီးကိုပြောအသီးဆိုဟောသူနာမည်တွေနဲ့သူရှိနေတဲ့ကသစ်ပင်လို့ခေါ်ကြဟာပြောက်သွားကြမှန
်
ပါဘူးအဲ့ဒါပြည့်ပြည့်ရဲ့သဘောပဲပြည့်ပြည့်ဆိုတာတစုံတစ်ခုဆွဲပြီးတော့လူတွေကဒီဝါရတင်ပြီးတော့အများအသိမှတ်ပြုခေါ်ထားတာတကယ်လိုက်ပြီးတော့ရှင်းလိုက်လဲဆိုဘာပေါ်လာတော့လို့သိချာမေးလိုက်လို့ရှင်ရှိကုန်ရှိတော့လူခဏကိုလည်းဒီတိုင်းပဲရှင်းလိုက်တယ်အေးလူလို့ပေါ်တယ်ဘယ်ဟာခေါ်တာခေါင်းကိုလူခေါ်တာလားခေါင်းကခေါင်းပဲလက်ကိုခေါ်တာလားဆိုလက်ကြည့်လည်းလူမခေါ်ဘူးလေခြေထောက်ကိုခေါ်တာလားဆိုခြေထောက်ကြည့်လည်းလူမခေါ်ဘူးအဲ့တော့ဒီငါရက်တွေအကုန်လုံးစိတ်ပိုင်းတွေအကုန်ပေါင်းထားမှလူဆိုတဲ့ဝါဟာရတစ်ခုဖြစ်လာတာပေါ့
အ
ဲ့ဒါကိုဉာဏ်လေးနောက်ဝိပ္ပတိတိအသိဉာဏ်ချင်းခွဲစိတ်ကြည့်လိုက်လို့ရှင်လေနတ်တံသမင်ညာအဲ့ဒီအမြင်မဟုတ်တော့ဘဲနဲ့အမြင်ပြောက်သွားရင်ပညာမှန
်ပါပါ
ဟောတာသဘုတိတစ္ဆာလို့ခေါ်တဲ့ပညာရဲ့သဘာဝလက္ခဏာပဲမှန
်
ပါပါပညာဆိုဒီမှာပုံတရံပြောက်သွားပြောင်းသွားလို့ရှင်အမြင်ပြောင်းသွားတယ်ပုံတရံပြောင်းတယ်လည်းအမြင်ပြောင်းတဲ့အရာတွေဟာပညာပဲအသိဉာဏ်နဲ့ခွဲသိပြီးတော့ကြည့်လိုက်တဲ့အခါကျတော့အမြင်ပြောက်သွားလို့ရှိရင်လည်းပြင်းရတယ်မိလင်္ကာမင်းကြီးနဲ့ရှင်နာဂတိတို့မိဖြစ်တဲ့အခါမှလည်းပါတယ်ဟုတ်ကဲ့
မှန်ပါပ
ါဒီလိုပဲမိလင်္ကာမင်းကြီးကယထာနဲ့လာတယ်ဘယ်ဟာယထာခေါ်တာတော့မင်းယထာခေါ်ကြမရှိတော့ပျောက်သွားတယ်လေမှန
်
ပါအေးအဲ့ဒီတော့ပဲပြင်းရဆိုတာဟာဘုံတရံကြောင်းရင်အမြင်ပြောင်းတယ်အသိဉာဏ်နဲ့ခွဲသိကြည့်လိုက်လို့ရှိရင်ပျောက်သွားတယ်အဲ့ဒါပြင်းပြန်အဲ့ဒီပြင်းပြန်ကိုဘာအတွက်အသုံးပြုတာလဲဆိုရင်ဟောလောကလူတွေစိတ်ကံတကြနေတတ်ဖို့စင်းရဲဥပဒေတိုင်းနေတတ်ဖို့ညီညီညွတ်ညွတ်နေတတ်ဖို့လောကမှာကြီးပွားတုန်တက်ဖို့ဆိုတာဟောဒီပြင်းပြန်နဲ့တော့ဟာ
လာပါဖြစ
်အမေကြီးလေးစားမယ်ပြုစုရမယ်ဒါယဟန္တာကယဟန္တာကဆိုရင်ယဟန္တာကကျိုတည်ရတဲ့ဟောအမျိုးလုံးပဲအဆင့်လိုက်အဆင့်လိုက်လူတွေသိမှပြုတ်ထားတဲ့အတိုင်းသိထားကြပါလေမှန်ပ
ါ
အလို့ဆိုရင်ပြည့်ညက်တွေကိုဖြုတ်လိုက်မယ်သမုဒိသစ္စာတွေကိုဖြုတ်လိုက်မယ်ဆိုရင်လ ဲ့လူချင်းနဲ့တူတူပဲလို့ဆိုလို့ရှိရင်အကုန်ရောထွေမကုန်ဘူးလား
ရောထွေကုန်ပါမှာ
ရောထွေကုန်မှာ
ဟုတ်တယ
်တကယ်လို့သမုဒိသစ္စာရဲ့လောကကြီးကိုထိမ့်သိမ်းထားနိုင်တဲ့သွားအားဟာအမထမ်းပါပဲလောကကြီးကကြီးပွားတိုးတက်နေတာသမုဒိသစ္စာပေါ်မှာကြီးပွားတိုးတက်နေကြတာဒါကအစိုးရဒါကနိုင်ငံကောင်းဆောင်ဟုတ်လားမှန
်
ပါပါဒီလိုခေါ်ရလိုက်တာသမုဒိသစ္စာပဲသတ်မှတ်ထားတဲ့အတိုင်းလေးစားရတယ်မလေးစားရင်ဒုက္ခရောက်တယ်နော်မှန
်
ပါပါအေးသူ့ဟာလည်းသူသတ်မှတ်ထားတဲ့အတိုင်းလိုက်နာကြရတာဒါသမုဒိသစ္စာလို့ခေါ်တယ် general concept ကရသောဘုရားကိုယ်တိုင်နဲ့မင်္ဂလာတုတ်ကိုဟောတယ်တင်္ဂါရောဝါရတုတ်ကိုဟောတယ်လူချင်းမို့တင်ဟောတယ်ဟောတာသမုဒိသစ္စာဝင်ကနေဟောတာကဲနောက်တစ်ခုကပရမတ္ထသစ္စာသွားတယ်ပရမတ္ထသစ္စာဆိုရင်တော့သမုဒိသစ္စာနဲ့မတူတော့ဘူးသမုဒိသစ္စာကဇလံကြောင်းလို့ရှင်အမီပြောင်းသွားတယ် analyze လုပ်လိုက်ရင်ခွဲခြားသိချာကြည့်လိုက်လို့ရှင်ပြောင်းသွားတယ်မှန
်လား
ဟောပရမတ္ထကြတော့အဲ့ဒါမျိုးမဟုတ်တော့ဘယ်လိုပဲခွဲခွဲပြောင်းသွားလို့ဆိုမှန
်လား
ပါရှိနေသဘာဝအနေနဲ့ရှိနေပင်နေရာပဲရောက်ရောက်ပုံသဏ္ဍာန်တွေဘလောက်ပဲကြောင်းကြောင်းဆိုပါလို့ခုနကဝါဘွားဆိုတာလေးကြည့်ဝါဘွားမှာနုညံ့တဲ့သဘောခက်ပါတဲ့သဘောဒီသဘောလေးရှိတယ်ကန်ကြည့်လို့ရှိရင်ပူတဲ့ခါပူမယ်အေးတဲ့ခါအေးမယ်တွန်းကန်လှုပ်ရှားတဲ့သဘောလေးရှိတယ်ဟောခက်ပါတဲ့သဘောပြော့ဤတဲ့သဘောအဲ့ဒီသဘောလေးဟာပရမတ္ထအနေနဲ့ပြောမယ်ဆိုလို့ရှိရင်ပထဝီလို့ဆိုတဲ့ရုပ်ရည်အကြီးအသေးလေးတစ်ခုပဲ
မ
ှန်ပါပါ material quality လို့ခေါ်တယ်ရုပ်ရည်အကြီးအသေးလေးပဲအဲ့ဒီရုပ်ရည်အကြီးအသေးလေးဟာဝါဝါဆိုတော့မှလည်းရှိတာပဲခြေဖြစ်သွားတော့လည်းရှိနေတာပဲအထယ်ဖြစ်သွားတဲ့အခါကျတော့လည်းဒါလေးကကြောက်ပြီးတော့မသွားဘူးရှိနေသေးတာဘုံတရအမျိုးမျိုးဘယ်လိုပဲချုပ်ချုပ်ဓာလေးရရှိနေတာဟုတ်ကဲ့
မှန်ပါဗျာ
အတွင်းအနှစ်သာရအနေနဲ့ကတော့ရှိနေတယ်နာမည်တွေအမျိုးမျိုးပြောင်းသွားတယ်ဝါဝါကနေခြေကနေပြီးတော့အထက်အထက်ကနေပြီးတော့အဝတ်ဟောဘယ်လိုပဲပြောင်းသွားသွားသူ့သဘာဝအနှစ်သာရတွေကတော့ကျန်နေတယ်အဲ့ဒါလေးကိုပရမတ္ထလို့ခေါ်တာ
မှန်ပါဗျာ
ပရမတ္ထဆိုတာဘုံတရံပြောင်းပြီမဲ့လိုက်ပြီးပြောင်းသွားဘူးဘုံတရံပြက်သွားပြီမဲ့လိုက်ပြီးတော့ပြက်မသွားဘူးတဲ့တိရှိပြဲတိရှိနေတာအဲ့ဒါကပရမတ္ထပဲပရမတ္ထဆိုတာပရမအမြင့်ဆုံးအထကသိရတဲ့အနိစ္စတာအမြင့်ဆုံးသောသဘာဝအမြင့်ဆုံးသောအနိစ္စတာတတိယရဲ့မပြောင်းလဲတဲ့အနိစ္စတာလို့ဒီလိုပြောတာနော်
ဘုရားပါဘုရား
ပရမတ္ထဆိုတာမပြောင်းလဲတဲ့အနိစ္စတာမပြောင်းလဲတဲ့သဘောတရားမြင့်ဆိုတော့ပရမတ္ထဆိုတာပရမဆိုတာအမြဲတမ်းထူးခြားတဲ့အသိဉာဏ်ဖြင့်သိရတဲ့အထဆိုတာသဘာဝတရားလို့ဒီလိုလေးဖွင့်ဆိုကြတယ်။ဘာပဲဖြစ်ဖြစ်မပြောင်းလဲတဲ့အနှစ်သဘောကိုပရမတ္ထလို့ခေါ်တယ်။အဲတော့ပညာဆိုတာအပေါ်ယံအခေါ်အပေါ်ယံများတာဖြစ်တယ်။ပြောင်းလဲနေတယ်ပရမတ္ထဆိုတာအတွင်းအနှစ် quality လို့ဒီလိုပြောလို့ရတယ်เนา
ะမှန်ပါပါဗျာ
အဲ့ဒီပရမတ္ထကိုပရမတ္ထဆိုတာလောကမှန်ကန်သွားတယ်လောကမှန်ကန်သွားတယ်ဘယ်နေရာရောက်ရောက်ဘယ်လိုတဏ္ဍာန်ဖြစ်ဖြစ်ဘယ်နေရာကြောင်းကြောင်းသူကမကြောင်းဘူးအတွင်းအနှစ်သာရအနေနဲ့ထာဝရတည်ရှိနေတယ်အဲ့တော့မကြောင်းဘူးဆိုတဲ့နေရာမှာဘုမပြည့်စည်ဘူးလို့ပြောတာမဟုတ်ဘူးမပြည့်စည်ဘူးလို့ပြောတာမဟုတ်ဘူးပဲနေရာပဲရှိရှိဒီတဘာဝတရားဟာရှိနေတယ်လို့ပြောတာဒီသီဝတ္ထုတခုဘယ်လိုပဲပုံတဏ္ဍာန်ကြောင်းသွားသွားရှိဆိုပါတော့သဘောလုံးတဲ့ကျွမ်းသားတွေကျွမ်းပင်ကြီးရနေတာကျွမ်းပင်ကြီးမှလည်းခန္ဓာကမာတဲ့သဘောပြောတဲ့သဘောရှိတယ်နောက်တင်သားအဖြစ်ခွဲသိမ့်လိုက်တဲ့အခါလည်းမာတဲ့သဘောပြောတဲ့သဘောရှိနေတယ်သဘောဖြစ်သွားတော့ရောမာတဲ့သဘောပြောတဲ့သဘောရှိနေလို့ဆိုလိုတာပထဝီဆိုတဲ့ဒီရုပ်ရည် material quality ကတော့ရှိနေတော့မယ်လို့ဒီလိုပြောတာ
မှန်ပါ
ခုနကကျွန်တ ရှင်ကနေသစ္စာသစ္စာကနေသဝဲလို့ဒီလိုအမြည်ကြီးပြောင်းသွားပြီမဲ့လို့အတွင်းအနှစ်ဖြစ်တဲ့မာတော်ပြောင်းသွားတော့တည်မြဲတည်နေတယ်လို့ဒီလိုဆိုလို့မယ
်။
အဲ့ဒါပရမတ်လို့ပြောတာ။လောကပြောင်းလဲမှုမရှိဘူး။ပြည့်ညံ့တဲ့ဆန့်ကျင်မဲ့သဘောတရား။ဒီပရမတ်ကမှန်ကန်နေတယ်။ဘာဖြစ်လို့မှန်ကန်တာရောဆိုလို့ရှိရင်သဘောဝအားဖြင့်မှန်ကန်လို့တဲ့။ခုနကတော့အများအသိမှပြုလို့မှန်တာ။ပရမတ္ထသစ္စာဆိုတာကအများကအတိမပြုခြင်းပြုမပြုခြင်းနေသူ့အတူမှန်နေတာပဲ။မှန
်
ပါဘူး။မိဆိုတာကိုယ်ရဲ့သဘောရှိတယ်။ဟေး2500လုံးနဲ့2500ကမိကပပူဘူးအေးတယ်ခုမှပူလာတယ်လို့ဒီလိုကြောင်းလဲတာရှိရ
။မှန်ပါဗျ
ာ။မရှိဘူး။ညမကြီးကမိကလာပူတယ်တခြားနိုင်ငံမိကမပူဘူးလို့ရောရှိရ
။
မရှိဘူး။မရှိဘူး။မိရဲ့သဘောဝါးဒီပူတဲ့သဘောပဲ။ပူတယ်လောင်တယ်ဆိုတဲ့သဘောကဘယ်မှာပဲရှိရှိမိဟာကြောင်းနေတဲ့သဘောမရှိဘူးလို့ပရမတ်ဆိုတာအဲ့ဒါမျိုးကိုပြောတာ
မှန်ပါ
ဗျာဒါကိုအင်္ဂလိပ်လိုပြောတဲ့အခါကျတော့ ultimate reality လို့ပြောတာတကယ်နောက်ဆုံးအဆင့် absolute reality လောကမှန်တဲ့မှန်တရား absolute reality or ultimate reality လောကမှန်ကန်တဲ့နောက်ဆုံးအမှန်တရားတရားလို့ဒီလိုပြောတယ်ပရမတ္ထကိုပဲတစ်ခါထပ်ပြီးတော့လေဒီဆရာကြီးကဖွဲပြသေးတယ်ပရမတ္ထသစ္စာကိုပဲထပ်ပြီးတော့ဖွဲလိုက်တဲ့အခါမှာတဘာဝသစ္စာနဲ့အရိယသစ္စာဆိုပြီးတော့လေဒီဆရာကြီးကမျိုးထပ်ဖွဲပရမတ္ထသစ္စာမှန်ကန်တယ်ဆိုတဲ့နေရာမှာတဲ့တဘာဝသစ္စာနဲ့အရိယသစ္စာမျိုးထပ်ဖွဲတဘာဝသစ္စာဆိုတာအကြောင်းတစ်ခုကိုပြုပြီးတော့မှန်တယ်လို့ပြောရတာလုံးဝအမှန်မဟုတ်သေးဘူးတဲ့
မှန်ပါဗျာ
အရိယသစ္စာကြတော့မှလုံးဝအမှန်လို့ဒီလိုမျိုးဆက်ပြောင်းဟောတယ
်မှန
်ပါလေဒီကြတော့ရက်ဒီလိုခွဲပြီးတော့ဒါဖြင့်သဘာဝသစ္စာဆိုတာကသူ့သဘာဝတရားတွေရဲ့အရှိသဘာဝတရားတွေမှာရှိနေတဲ့အနေအထားကိုကြည့်ပြီးတော့သဘာဝသစ္စာသဘောလို့ဖတ်တာဆိုလို့ရှင်ဖြစ်တွေ့တဲ့သဘောရှိတယ်ဝေဒနာဆိုတာခံစားတဲ့သဘောရှိတယ်သင်ညာဆိုတာမှတ်တဲ့သဘောရှိတယ်ဟောသဘာဝအားဖြင့်သင်လို့ရှိသဘာဝသိတာမှန်နေတဲ့သူ့သဘောကိုကြည့်မယ်ဆိုရင်မှန်တယ်ပြောတဲ့အတိုင်းဟုတ်တယ်သဘာဝသိတာအဲ့ဒီသဘာဝသိတာတောင်မှပဲအရိယသစ္စာရှုတော့မှကြည့်ရင်မှားသွားသေးတယ်ကြည့်ပရမတ္ထသစ္စာတိုင်းကကြည့်မယ်ဆိုလို့ရှိရင်ခုနသမုဒိသစ္စာတွေကအမှားဖြစ်သွားအမေဆိုတာပဲမလဲအဖေဆိုတာပဲမလဲယောက်ျားဆိုတာပဲမလဲမျိုးသမီးဆိုတာပဲမလဲဘယ်ဟာကိုအဝတ်ခေါ်တာလဲလို့ကြည့်လိုက်မယ်ဆိုလို့ရှိရင်ပရမတ္ထရှုတော့မှနေကြည့်လိုက်လို့ရှိရင်သမုဒိသစ္စာကပြောတာတွေကအမှားတွေကြည့်ပဲအကုန်လုံးမမှန်တော့ဘူ
း
ညာနဲ့ခွဲကြည့်လိုက်ရင်ကုန်ပြောက်သွားပြီဟုတ်ကဲ့မှန်ပ
ါ
အတိညာနဲ့ရှာကြည့်လိုက်တာလည်းလုံးဝမရှိတော့ကမင်းပြောနေတဲ့လူဆိုတာဘယ်ဟာကိုပြောတာလဲဆိုတော့လူလို့ပြောချင်တာဘာမှမရှိတော့ကုန်ပြောက်သွားတယ်အကုန်အမားတွေဖြစ်တယ်ဘာဖြစ်လို့လဲဆိုလို့ရှင်ကျုံးတဲ့နယ်ဒီမျိုးပဲရှိတာကျုံးတာကလည်းလူလို့ခေါ်ကြတာတခုမှမရှိနော်
ပါပါ
သူခေါ်ရတဲ့အတိုင်းတခုမှမဟုတ်ဘူးဒါကြောင့်ပရမတ္ထသစ္စာရှုတော့မှကြည့်လိုက်လို့ရှင်သမုဒိသစ္စာကြီးအလွဲအမှားဖြစ်သွားပြန်မှန်လားသူရှုတော့မှသူကြည့်ရင်တော့မှန်တယ်ဆိုတော့ပရမတ္ထရှုတော့မှနေကြည့်လိုက်လို့ရှင်မှားပါတယ်အဲ့တော့မြတ်စွာဘုရားကသမုဒိသစ္စာရှုတော့မှပင်မကြည့်ပဲနဲ့ဘာဖြစ်လို့ပရမတ္ထသစ္စာရှုတော့မှကြည့်ခိုင်းတာတော့လို့မေးစရာအကြောင်းရှိတယ်ဘာဖြစ်လို့ပရမတ္ထသစ္စာကိုသိအောင်လုပ်ရတာလို့ဆိုသမုဒိသစ္စာရှုတော့မှလာကြည်နေမယ်ဆိုလို့ရှင်တွေ့တာမှုဘယ်တော့မှမဖယ်ရှားနိုင်ဘူးအတွေ့တာဆိုတဲ့တဏှာလောဘကိုမဖယ်ရှားနိုင်တဲ့ရကာလပတ်လုံးအထုပုဂ္ဂိုလ်ရိသန္တရာဝကမလုပ်နိုင
်ဘူးဆောရပါဗျာ
ဟောအမေဆိုတဲ့အမြင်နဲ့တွေ့တာမယ်အဖေဆိုတဲ့အမြင်နဲ့တွေ့တာမယ်ဒါကအမျိုးသားပဲအမျိုးသမီးပဲဆိုတာနဲ့တွေ့တာမယ်ဟုတ်တယ်တရားတရားအာယုန်လေးကိုအစ်စ်မှန်ဖြစ်ပြီးတော့တွေ့တာနေလိမ့်မယ်။မျက်စိလည်းလမ်းမှားနေတာဟုတ်လား
။မှန်ပါပါဗျာ
။ပညာကမှတ်ထားတဲ့အတိုင်းတွေ့တာနေလို့မှာ ဒါကြောင့်မလို့ပရမတ္ထသစ္စာဆိုတဲ့ရှုထောင့်မှမတည်နိုင်နေတဲ့ညကာလပတ်လုံးသမုဒိသစ္စာကိုမကြုံတွားနိုင်နေတဲ့ညကာလပတ်လုံးတွေ့တာမှုလိုချင်မှုဆိုတဲ့တဏှာလောဘကိုမပယ်နိုင်ဘူးတဲ့မပယ်နိုင်လို့ရှိရင်မုန်းကြီးမှုလို့ညွန်ရှာမှုလို့ဆိုတဲ့ဒေါသတွေလည်းနာမှာပဲတဏှာမှုကိုအကြောင်းပြုပြီးတော့ဒေါသဖြစ်မှုဆိုတာပေါ်လာတာအဲ့တော့လောကဒုတိယအလိုအမြင်မှားပြီးတော့ဒုက္ခတွေရောက်နေကြတာဟာပရမတ္ထသစ္စာရှုတော့မှမကြည့်နိုင်လို့ပဲเนาะ
ပြန်လာပါမယ
်တခါအဲ့ဒီပရမတ္ထသစ္စာကိုပဲသဘာဝသစ္စာအရိယသစ္စာလို့ခတ်ပြီးတော့ဖွဲလိုက်တယ်သဘာဝသစ္စာဆိုတာယသောပြားကဝေဒနာကိုကြည့်ခွဲပြီးတော့ဟောတယ်ဒါကဒုက္ခဝေဒနာချမ်းသာတယ်ချမ်းသာမှုကိုခံစားတယ်ဒါကဒုက္ခဝေဒနာဆင်းရဲမှုကိုခံစားတယ်ဒါကအဒုက္ခမဒုက္ခဝေဒနာဆင်းရဲတာလည်းမဟုတ်ချမ်းသာတာလည်းမဟုတ်စัจ जा မှာခံစားမှုလို့ဆိုပြီးတော့ဟောဝေဒနာ၃မျိုးခွဲလိုက်တယ်မှန်ပါဗျ
ာ
တဘာဝရှုတော့မှကြည့်လိုက်တယ်ဆိုလို့ရှင်အေးချမ်းသာတာဟုတ်တယ်လို့ရှိဆင်းရဲတာဟုတ်တယ်လို့ရှိတယ်ဒါတဘာဝသစ္စာရှုတော့မှနေကြည့်လို့ရှင်ချမ်းသာတယ်လို့လည်းပြောလို့ရတယ်ဆင်းရဲတယ်လို့လည်းပြောလို့ရတယ်ချမ်းသာခြင်းရဲ့တစ်ခုစัจ जा ကခံစားချက်လို့လည်းပြောလို့ရတယ်ကဲအရိယသစ္စာရှုတော့မှကြည့်လို့ရှိရင်သဗ္ဗသင်္ခါရဒုက္ခအလုံးမှာကုံဆုံးပြည့်စည်သောမှာပဲအဆုံးသတ်မှာဖြစ်သောကြောင့်အလုံးမှာဒုက္ခလို့ခေါ်တယ်ညစာပြန်အဲ့ဒါကြတော့တကယ်အမှန်ဖြစ်သွားတယ်အရိယသစ္စာကလုံးဝအမှန်တရားပဲသဘာဝသစ္စာတော့ကအရိယသစ္စာရှုတော့မှကြည့်လိုက်ရင်မှားနေသေးတယ်တဲ့ဘာဖြစ်လို့လဲဆိုချမ်းသာတာဆိုတာတိမ်မလဲလို့ပြောလို့ရတယ်ဘာဖြစ်လို့လဲအခုချမ်းသာတယ်ထင်တဲ့အရာဒီချက်ချင်းပဲချမ်းသာတယ်လို့ထင်လိုက်တာနဲ့တကြိမ်တည်းသူကပြည့်စည်သွားပြီ။ပြန်မှလည်းချမ်းသာလို့ပြင်းတရားဖြစ်သွားတယ်။ဟုတ်ကဲ့လား။ဒါကြောင့်မြတ်စွာဘုရားကဒုက္ခလို့ခေါ်လိုက်တာကတော့ဒါအရိယသစ္စာရှုတော့မှနေ။ကြည့်။သစ္စာ၄ပါးမှာဒုက္ခသစ္စာလို့ခေါ်ထားတာ။ဒုက္ခသစ္စာဆိုတဲ့အဲဒီမှာဇန်ချမ်းသာလေးပါနေတယ်ဆိုတာသတိထား။နော်။မြတ်စွာဘုရားကသစ္စာ၄ပါးကိုခေါ်တဲ့ခေတ်မှာဒုက္ခသစ္စာလို့ခေါ်ထားတာ။အာရီသမီးတွေလည်းပြောနေတာလည်းဒုက္ခသစ္စာပဲဟုတ်ကဲ့မှန
်ပါ
ဗျလူတွေကတော့ဒါကိုဒုက္ခလို့မမြင်ဘူးလေဒီဘဥစ္စာတွေတို့တဲ့လို့ပြောနေတာဟောဒါနဲ့ဒုက္ခသစ္စာနဲ့ဘာဖြစ်လို့လဲဆိုရင်မတည်ငြဲလို့မမြဲတဲ့ရှုထောင့်ကနေကြည့်ပဲဆိုရင်အာလောကဒုက္ခပဲအရိယသစ္စာရှုထောင့်ကကြည့်လို့ရှိရင်သဘာဝသစ္စာအနေနဲ့သဘာဝသစ္စာအနေနဲ့ဟောထားတာဒီနေနဲ့မှားသွားတယ်လေချာရောရက်
လ
ာပါဗျာ။ကုသိုလ်တဲ့အကုသိုလ်တဲ့နှစ်မျိုးခွဲ။ကုသိုလ်ဆိုတာအနဝိသအဖြစ်ကင်းတဲ့ဒုက္ခဝိပါကချမ်းသာလို့ဆိုတဲ့အကျိုးကိုပေးတယ်။ဒါတဘာဝသစ္စာရှုတော့မှပြောတာ။မှန်ပ
ါပါဗျာ
။ကုသိုလ်ကကောင်းကျိုးချမ်းသာတွေပေးတယ်။ဟုတ်လားအဖြစ်ကင်းတယ်။ဒါအရိယသစ္စာရှုတော့မှကြည့်လိုက်လို့ရှိရင်ဘယ်မှလဲအဖြစ်ကင်းတာဘယ်မှလဲကောင်းကျိုးချမ်းသာသူကတော့ကုသိုလ်လုပ်ပြီးတော့နတ်ဖြစ်တယ်လူဖြစ်တယ်အဲ့ဒီလူကဘာဖြစ်တနေ့တခြားအိုးလာတယ်နောက်ဆုံးကျတော့ဒါလည်းသိတယ်ဟုတ်ကဲ့
မှန်ပါပါ
ချမ်းသာဆိုတာဘယ်မှာလဲလို့မေးပြန်ရှိတာအဲ့တော့ကုသိုလ်ရဲ့အကျိုးကလည်းဒုက္ခနဲ့ပဲဆုံးသတ်နေတာဆိုတော့အနဝိသဒုက္ခဝိပါကလက္ခဏာအပြစ်ကင်းပြီးတော့ချမ်းသာတယ်လို့ပြောတာဟုတ်ပါမှာမဟုတ်ပါဘူ
း
အရိယသစ္စာရှုတော့မှပြောမယ်ဆိုရင်ကုသိုလ်ဆိုတဲ့အနဝိသဒုက္ခဝိပါကဆိုရင်ဒီတဘာဝတရားအပြစ်ကင်းတယ်ဆိုတဲ့သဘောတရားလည်းမှားနေတယ်အပြစ်တွေရှိတယ်ဘာဖြစ်တယ်အေးဒီကုသိုလ်တွေလုပ်လို့ရှင်ဒီကုသိုလ်ကအဖန်တလဲလဲအိုရာအဖန်တလဲလဲနာလို့ဆိုတဲ့အကျိုးတွေကိုသူထုတ်လုပ်နေသူထုတ်လုပ်တဲ့အကျိုးတွေဟာဒီတန်တာတွေပါနေတယ်ဟုတ်ကဲ့မှန်ပ
ါပါ
ဆိုတော့အစိတ်တွေပါနေတယ်ပေါ့အစိတ်တွေပါနေတဲ့ကြောင့်အပြစ်ကင်းတယ်စဉ်လုံးရောလို့ပြောလို့မရဘူးအဲ့တော့အရိယသစ္စာရှုတော့မှချစ်လိုက်တယ်ဆိုလို့ရှိရင်ကုသိုလ်နဲ့ဒုက္ခပဲဒုက္ခတွေရောက်သွားတာကုန်တယ်။သစ္စာဘုရားကသဗ္ဗေသင်္ခါရဒုက္ခဖြစ်တယ်။အားလုံးကဒုက္ခလို့ပဲခေါ်တယ်။ဟောအရိယသစ္စာရှုတော့မှချစ်လိုက်တယ်ဆိုလို့ရှိရင်သဘာဝသစ္စာလည်းအမှားကြီးဖြစ်သွားတယ်။ပရမတ္ထသစ္စာရှုတော့မှချစ်လို့ရှိရင်သမုဒိသစ္စာလည်းအမှားကြီးဖြစ်သွားတယ်ဒါကြောင့်မလို့တကယ်အစ်စ်အမှန်ကိုရကြရင်ကတော့ အရိယသစ္စာပရမတ္ထသစ္စာတွေကအရိယသစ္စာကျမ်းမာတာလုံးဝအမှန်ဆိုတာရှားတွေ့မှာဖြစ်ပါတယ်မှန်ပါပါဗျ
ာ
သမုဒိသစ္စာအမှန်လို့ပြောတာအများကသဘောတူထားလို့အမှန်လို့ပြောရတာပရမတ္ထသစ္စာတွေကသဘာဝသစ္စာကိုအမှန်လို့ပြောတာသူ့ရဲ့သဘာဝကိုကြည့်ပြီးတော့ပြောတာအရိယသစ္စာကရှုတော့မှနေကြည့်လိုက်လို့ရှင်ဒါတွေကမှားနေသေးတယ်အရိယသစ္စာအမှန်ဆိုတာတကယ်အရိယသူတော်မြတ်တွေသိတဲ့သဘာဝတရားကိုပြောတာဟုတ်ကဲ့
မှန်ပါဗျာ
အရိယသူတော်ရှင်ဖြစ်ပြီးတော့အရိယဉာဏ်မျိုးရတဲ့အခါကျတော့မှတကယ်အမှန်ဆိုတာတွေ့နိုင်ပါတယ်မှန်ပါဗျာအေးဒါကြောင့်မလို့ပရမတ္ထသစ္စာကိုမြတ်စွာဘုရားကသမုဒိသစ္စာနဲ့မထားဘဲနဲ့ပရမတ္ထသစ္စာကိုခေါ်တယ်ဆိုတာဟာလူတွေရဲ့အတွေ့အကြုံတွေကိုဖယ်ရှားနိုင်ဖို့အတွက်ပရမတ္ထသစ္စာမြင်အောင်ကြည့်ပါပရမတ္ထသစ္စာမြင်မှအရိယသစ္စာဆိုင်ချီမှတကယ်အမှန်ဆိုတာတွေ့နိုင်ပါလိမ့်မယ်။အဲဒီလိုမောင်းလို့ရှိရင်အမှားကိုပဲလူတွေကလက်ခံပြီးတော့အမှန်လို့တင်လို့သတ်မှတ်ပြီးတော့နေကြမှာပါတဲ့။အေးမြတ်စွာဘုရားကအဘိဓမ္မာ5ကျမ်းမှာဟောဒီသစ္စာ2မျိုးပြည့်ညက်တဲ့ပရမတ်ဆိုတာကိုခေါ်ထားပါလေ။မှန်ပါဗျ
ာ။
အဲဒီဟောထားတဲ့အဲကပရမတ်ဆိုတာကြတော့အမှန်တရားဆိုတာ၄မျိုးပဲရှိတယ်လို့ဒီလိုသတ်မှတ်တာတကယ်တဘာဝအမှန်တရားက၄မျိုးစိတ်စေတသိက
်
ယုံလေးပါပရမတ္ထတရား၄ပါအဲ့တော့ကိုယ့်ရဲ့သဏ္ဍာန်မှာဒီအရာကိုတွေ့အောင်ရှာဖို့လို့လေနောက်ရည်တွေကြတော့ရုပ်ကနေစပြီးတော့ဒီခုချင်းဒီခုချင်းခန္ဓာကိုယ်ထဲမှာရှာတွေ့နိုင်အောင်အလွယ်ဆုံးနဲ့ဖြစ်အောင်ဘုန်းကြီးတို့ကြိုးစားပြီးတော့ရှင်းပြတချို့ဝေါ်ဟာရတွေကပါဠိဝေါ်ဟာရတွေပါလို့သို့တော်ပါဠိဝေါ်ဟာရပါပေမဲ့လို့အခက်အခဲမရှိအောင်သဘာဝဆိုင်ဖြစ်ပြီးတော့သိရှိနိုင်အောင်ဟောပြမြတ်စွာဘုရားတခင်ကိုရောမြတ်ကတန်လေးရှိကောဘုရားဟောတဲ့တရားကိုယ်တိုင်သိနိုင်တဲ့တရားတွေဖြစ်ပဲသူပြောဖို့ပြောဖို့ယုံရတဲ့တရားမျိုးမဟုတ်ဘူးတဲ့နော်တန်လေးကြီးကကိုယ်တိုင်မြင်နိုင်တဲ့တရားကိုမြတ်စွာဘုရားဟောတာ။ဒါကြောင့်မလို့ပရမတ္ထတရား၄ပါးဆိုတာစာအုပ်ထဲမှာရှိတာမဟုတ်ဘူး။ကိုယ်ခန္ဓာကိုယ်ထဲမှာရှိပါလေ။ကိုယ်ခန္ဓာကိုယ်ထဲမှာရှိတာကိုတွေ့အောင်ရှာနိုင်ဖို့ဒါဆက်ပြီးတော့လေ့လာကြရမှာဖြစ်ပါလေ။ပရမတ္ထတရားဆိုတာစိတ်စေတသိက်ယောဂိတ။စိတ်စေတသိက်ဆိုတာဒုက္ခတွေဒီကနေ့ဘုန်းကြီးတို့တွေသုံးပြောနေတယ်ပြောနေကြတယ်အဲစိတ်ကြိုးတယ်လို့စိတ်ဆိုးတယ်လို့စိတ်ကြည်တယ်လို့စိတ်မကြည်ဘူးလို့ပြောနေတဲ့အရာတွေကဒါစိတ်တွေတိတ်နှစ်ခုရင်းညွှန်းနေတာပါလို့ဒီစကားကဟုတ်ကဲ့
မှန်ပါပါဗျာအ
ဲ့တော့လူတိုင်းလူတိုင်းကဒီစိတ်အကြောင်းကိုပြောနေကြတာသို့တော့စိတ်ရဲ့အကြောင်းကိုအသေးစိတ်လေးလာကြည့်မယ်ဆိုရင်စိတ်ဟာမျိုးမျိုးဆိုတာကိုပေါ်လာပါလိမ့်မယ်မှန်ပါပါဗျ
ာ
စိတ်ကိုအဘိဓမ္မာ5ခုမှာစိတ်ကို89မျိုးခွဲထားစိတ်89စိတ်89ကိုသံသိတ္တိနဲ့ပေါင်းလိုက်တဲ့အခါမြောက်ပွားလိုက်တဲ့အခါ121ဟောစိတ်89အကျင့်121ညမစကားမှာပါဠိလိုဧကုဏနဝုတိဧကုဏနဝုတိဆိုတာဧကဥဏနဝုတိဧကဆိုတာ1ဥဏကရုပ်လျော်နေတဲ့နဝုတိက90ပါဠိကဏ္ဍမှာ89ဆိုတာရှိတယ်89ကိုပြောချင်ရင်ဘယ်လိုပြောလို့ဆိုရင်တစ်ခုရုပ်90လို့ပြောတယ်တစ်ခုရုပ်တစ်ခုယော့နေတဲ့90လို့ပြောတာเนาะဟုတ်ပါဘူးအေးမြန်မာပြည်ဒီဆရာတော်ကြီးတွေကဘာသာပြန်တဲ့အခါမှာအေကုဏနဝုတိကိုပါဠိနာလိုက်ပြီးတော့တစ်ခုရုပ်စိတ်တစ်ခုရုပ်90လို့သူတို့ပြောတာအဲ့လိုပြောတာကိုအတိတ်ရဲ့အတွဲမှပြီးတော့စိတ်တစ်ခုယုတ်90လို့ဒီလိုဖြစ်သွားတာတဲ့နော
်
စိတ်ဆိုတာတစ်ခုလည်းပဲယုတ်က90ရှိတယ်လို့သွားဖြစ်တယ်မဟုတ်ဘူးတစ်ခုယုတ်နေတဲ့90တစ်ခုယုတ်လျော့နေတဲ့90လို့ဒီလိုပြောတာနော
်
အေးစိတ်ပေါင်းမှ89ဆိုတာအသေးစိတ်လေးလာကြရမယ်နောက်ပြီးတော့စိတ်တစ်ခုက52 52မျိုးရှိတယ်တရားသူအတူသဘာဝတရားတွေသဘာဝလက္ခဏာတွေရှိတယ်ဆရာဆရာသဘာဝတွေရှိပြီးတော့စေတသိက်ကစိတ်ကိုမြည်ပြီးတော့ဖြစ်နေတဲ့သဘာဝတရားတွေကိုစေတသိက်လို့ခေါ်တယ်အဲ့ဒီစေတသိက်တွေက52စ
စေတသိကစိတ်ကိုမြည်ပြီးတော့ဖြစ်တာစိတ်နဲ့တူတူဖြစ်နေတဲ့ဘာဝတရားလေးတွေတဲ့နော
်မှန်ပါဗျာ
နောက်တစ်ခါရုပ်ဆိုတာရူပဆိုတဲ့စကားလုံးကိုရုပ်လို့ပြောတာ
မှန
်ပါရုပ်ဆိုတာအားလုံးကလည်းဗမာစကားလိုဖြစ်နေပါပြီလူရဲ့ဉာဏ်စီနဲ့မြင်ရတာတို့ထိတွေ့လို့ရတာတို့အကောင်းထည်ရှိနေတဲ့အရာအကောင်းထည်ရှိတာရောမရှိတာရောပေါ့အာယုံကိုမသိတတ်တဲ့သဘောဝတရားတွေအားလုံးပေါင်းစုပြီးတော့ရုပ်လို့ခေါ်တာဟုတ်ပါဘူး။ဟောပြတတ်တဲ့သဘောဝတရားလို့ရုပ်လို့ခေါ်တယ်။အဲဒီရုပ်ကို28မျိုးဆိုပြီးတော့ဖွဲ့ထားကြတယ်။ဒီ28မျိုးကိုလည်းဘုန်းကြီးတို့ခန္ဓာကိုယ်ထဲမှာတွေ့အောင်ရှာရမယ်။ဟုတ်ပါဘူ
း
။နိဗ္ဗာန်ဆိုတာကတော့ဟောဒီစိတ်တွေ၊စေတသိက်တွေ၊ရုပ်တွေအကြောင်းတရားမရှိတော့တဲ့အတွက်ကြောင့်အကြောင်းတရားချုပ်သွားလို့စိတ်တွေနဲ့ရုပ်တွေလုံးဝမပေါ်တော့ဘူးမဖြစ်တော့ဘူးဆိုလို့ရှိရင်တော့ဒါနိဗ္ဗာန်ပဲပေါ့မှန်ပါပ
ါ
ဗျာအကြောင်းတရားတွေကိုမြည်ပြပြီးတော့စိတ်တွေစေတသိက်တွေရုပ်တွေဖြစ်နေအောင်ပဲဆိုလို့ရှိရင်နိဗ္ဗာန်ဆိုတာမရနိုင်ဘူးနော်မှန
်
ပါဗျာဒါကြောင့်မို့လို့အကြောင်းတွေအကုန်ချုပ်ငြိမ်းသွားလို့ရုပ်နာတွေအကုန်ငြိမ်းသွားလို့ရှိရင်တော့ဒါနိဗ္ဗာန်ဆိုတာဒုက္ခခတ်တဲ့ချုပ်ငြိမ်းသွားတဲ့နိဗ္ဗာန်ဆိုတာပါပဲအဲ့ဒါကြောင့်မို့လို့စေရစေတေရရုပ်ရနိဗ္ဗာန်ရဒါကပရမတ္ထတရား၄ပါးအဲ့ဒီပရမတ္ထတရား၄ပါးကိုအသေးစိတ်တစ်ခုစီတစ်ခုစီပြီးတော့ပြီးပြီးတော့ခန္ဓာထဲမှာရှားဝေတွေ့ရှိပုံရတဲ့ဆက်လက်ပြီးတော့နောက်ရပြန်မှာပေါ်ကြမှာဖြစ်ပါလေဒီကလေးတော့သံဃုတိသစ္စာနဲ့ပရမတ္ထသစ္စာဒီနှမျိုးကိုဖွဲ့ခြားပြီးတော့ဟောကြားတာဖြစ်ပါလေအားလုံးသောတရားချင်းကိုသူတော်ရှင်ပြိဿတို့ဒီသဘုဒ္ဓသစ္စာဆိုတာအများကြီးလို့မှန်းနေတဲ့အမှန်သာဖြစ်တဲ့ပရမတ္ထသစ္စာအရှုထောင်းကကြည့်လိုက်လို့ရှင်သဘုဒ္ဓသစ္စာတွေကမှားသွားကြတယ်သစ္စာလို့မခေါ်နိုင်တော့ဘူးနော်မှန
်
ပါဗျာပရမတ္ထသစ္စာလည်းတဘာဝသစ္စာအရိယသစ္စာလို့နှမျိုးခွဲလိုက်တဲ့အခါမှာတဘာဝသစ္စာတွေကမှန်ကန်နေတော့လည်းအရိယသစ္စာအရှုထောင်းကကြည့်လိုက်လို့ဆိုရင်မှားသွားနိုင်သေးတယ်လုံးဝအမှန်ဆိုတာအရိယသစ္စာကရှိတယ်ဆိုတာအလုံးကိုစီကိုစီသဘောကြပြီးအမှန်တရားကိုတွေ့ရှိအောင်ကြိုးစားအားထုတ်နိုင်ကြပါစေကုန်သတည်း